မြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍမှာကောက်ပဲတီးနှံတွေရဲ့စူတိုင်းစာကိုတိုင်းတာဖို့အတွက်နိုင်ငံတကာအဆင့်မီစံနှုန်းသတ်မှတ်ထားတာမရှိသေးပါဘူး။ဒီလိုစံနှုန်းသတ်မှတ်နိုင်အောင်လှုပ်ဆောင်နေတာတွေကိုဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA အဖွဲ့နဲ့ပူးတွဲလှုပ်ဆောင်နေတဲ့မြန်မာနိုင်ငံစံစဘာအသင်းကဒေါက်တာမျိုးအောင်ကျော်ကကြေပြပေးပါတော့။
ဒီရည်သွေးလေးနဲ့ပတ်သက်ပြီးအဓိကအရေးကြီးဆုံးချက်ကတော့ကျွန်တော်တို့အဆိုတတ်ပါပဲ။ဒီနန်ဒီမှာပါတဲ့အဆိုတတ် brain moisture content ကိုပြောပါတယ်။အဲ့အဆိုတတ်ကဒီနန်လိုက်သူတို့ရဲ့၆တွေ့အောင်လိုအပ်မယ်အဆိုတတ်နောက်ခြေခွဲမယ်ဆိုလည်းခြေခွဲရတဲ့အဆိုတတ်တူလောင်ရင်လည်းတူလောင်ဒီမယ်အဆိုတတ်ဒါတွေကအဲ့လိုသတ်မှတ်ချက်ဒီပေါ်မှာအေးအေးချာချာလိုက်နာမှလာတယ်ဒီဒီနန်ကအရေးကြီးကောင်းမှဖြစ်ပါတယ်။ပြောင်းဆိုလဲပြောင်းလိုက်အဆူတက်ဘလို့လဲတူလောင်းဘလို့လဲဒီကကဘလောက်ဆိုလက်ခံလေပဲပုတ်ဆိုလဲအဲ့လိုပဲပေါ့နော
်နိုင်ငံတကာမှာကောက်ပဲတိနှံတွေအယောင်းဝယ်လုပ်မယ်ဆိုရင်အဆူတက်ပါဝင်နှုံးကိုတိုင်းတာပြီးအရေးသွေးကိုအကဲဖြတ်ကြတာပ
ါဒီနှံလိုက်မှာသူအဆူတက်တွေကိုတိုင်းတာတဲ့ကိရိယာတွေဒီအရင်ရေးချီလာတယ်ခင်ဗျာဒါနကူတစ်ချိန်လုံးကတော့ကျွန်တော်စဘာဆိုလို့ရှိရင်များတော့ရင်ကျွန်တော်ပစံနေပဲကြိုက်ပြီး၆တဲဆူတယ်ပြောကြတာဒါပေမဲ့အဲ့လို၆တဲဆိုတဲ့ဟာမှာသူက၆တာပဲပြီးတာဘယ် range မှာဘယ်ဆိုတဲ့မှာ၆နေလဲဆိုတာအင်မတန်အရေးကြီးပါတယ်။ဘာကြောင့်လဲဆိုတော့ဥပမာအဆိုတဲ့ဆလိတ္တမ5ရာခိုင်နှုန်းမှပြီး10ရာခိုင်နှုန်းအထိတောက်လျှောက်ချင်းသွားတဲ့အချိန်မှာသူစမ်းသက်လို့ကြိုက်လိုက်တဲ့ဟာ၆တဲဆိုတာပဲ။ဒါပေမဲ့အဲ့1%ပေါ့နော်10ရာခိုင်နှုန်းတိုင်းကွာဟသွားရင်သူရဲ့ဝေးကျော်သွားတဲ့တကြောင်သူတဲ့ကနေပါသွားတဲ့ပမာဏကလည်းအခုဆိုတတင်းဆိုထားပါတော့6,000လောက်ရှိတယ်။အဲ့လိုစပါးတရားမှာတတင်းလောက်ကွာနေတတင်းလောက်ကွာနေပြီဆိုရင်သူတို့လုပ်ငန်းပေါ်မှာအများကြီးဆုံးရှုံးသွားနိုင်တယ်။ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ပစံနဲ့ကြိုက်မယ်စား။မှန်ကန်နဲ့တရားတဲ့ယုံကြည်လောက်တဲ့ကရိယာတွေနဲ့တိုင်းတာဖို့အရင်ရည်ကြည့်ပါလေ
။ဒီကရိယာတွေကိုနိုင်ငံဆောင်ကကုမ္ပဏီအမျိုးမျိုးကနေထုတ်လုပ်ကြပါလေ။ဘယ်ကုမ္ပဏီထုတ်ဆက်ကဘယ်လောက်မှန်လဲဆိုတာကိုရောင်းသူနဲ့ဝယ်သူကြားအတော်ကလေးအငင်းပွားစရာမို့ဒီပြဿနာကိုဖြေရှင်းနိုင်ဖို့တပြေးညီစံနှုန်းထားဖို့အတွက်လိုလာတာပါတပြေးညီတတ်မှတ်နိုင်ဖို့အတွက်စမ်းသပ်လေ့လာနိုင်မဲ့ဓာတ်ခွဲခန်းလိုပါတယ
်ကျွန်တော်ကဒီ2014လောက်ကထိုင်းနိုင်ငံမှာ conference တခုတွားတယ်နေထိုင်းနိုင်ငံရဲ့ဒီစံချိန်စံညွှန်းနဲ့ပတ်သက်တဲ့ဒီနယ်ဆိုရနဲ့ပတ်သက်တဲ့ကိစ္စလေးကိုကျွန်တော်လေ့လာရင်းနဲ့ကျွန်တော်ရဲ့ partner company ဖြစ်တဲ့ Japan နိုင်ငံက Get Electric Laboratory ဆိုတဲ့ကုမ္ပဏီနဲ့ကျွန်တော်အားလေးဖြေရှင်းလေ့လာပြီးတော့မှကျွန်တော်တို့မြန်မာနိုင်ငံအတွက်တကယ်ကိုနိုင်ငံတကာအဆင့်မီစံနှုန်းသတ်မှတ်ဖို့စာကြိုးစားခဲ့တာပေါ့နော်ဒီလိုတန်းဝင်ဖို့ဆိုရင်လိုအပ်တဲ့ဓာတ်ခွဲခန်းတွေ facility တွေအများကြီးလိုရတယ်လိုရတဲ့အခါကျတော့ကျွန်တော်တို့ကြီးပဲမရတော့ JICA ဒီဂျပန်နိုင်ငံအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက် agency နဲ့ propose လုပ်ဖို့ကိစ္စလေးဖြစ်လာတယ်အဲ့ဒါကိုဒီဂျပန်ကုမ္ပဏီ Get Electric Laboratory ရဲ့နောက်ပြီးတော့အတိုင်းနိုင်ငံကုမ္ပဏီဖြစ်တဲ့ Japan Development Service ပေါ့နော်အဲ့ကုမ္ပဏီကကနေပြီးတော့ကျွန်တော်တို့နဲ့အပြန်အလှန်ဆွေးနွေးပြီးလို့ရှိရင်ကျွန်တော်တို့ဒေတာတွေတွားပြီးစက်ပိုင်းတွေကိုမေးတောင်သူတွေကိုမေးကုန်တယ်တွေကိုမေးရလာတဲ့အချက်လက်တွေပေါ်မှာအခြေခံပြီးတော့မှကျွန်တော်တို့ဒီ JICA ကို proposal တင်ရပါတယ်အဲ့ဒါလည်း proposal တင်တဲ့အပြန်အလှန်ကျွန်တော်တို့လုပ်ရင်းနဲ့နှစ်နှစ်လောက်အချိန်ယူရတာပြီးခဲ့တဲ့နှစ်က2019 November မှာပဲ JICA ကနေပြီးတော့ဒီဟာကိုသဘောတူပြီးတော့ဒီပမာပြည်အတွက်ကိုတကယ်ကိုနိုင်ငံတကာစံချိန်စံညွှန်းအဆင့်မီတဲ့ဒီတက်ခွဲလေးလုပ်ဖို့အတွက်ကိုကျွန်တော်တို့အကူအညီရပါတယ်
။စိုက်ပျိုးရေးကဏ္ဍတိုးတက်ရေးမှာမရှိမဖြစ်လိုအပ်တဲ့နိုင်ငံတကာအဆင့်မီစံနှုန်းမြန်မာနိုင်ငံအတွက်သတ်မှတ်ဖို့လုပ်နေတာကိုကြည့်ရအောင်ပါ။
ကျွန်တော်တို့မြန်မာနိုင်ငံရဲ့အခြေအနေကိုနှစ်နှစ်တာလေ့လာမှုအရာကျွန်တော်တို့မှာစံချိန်စံညွှန်းနဲ့ပတ်သက်တဲ့အဖွဲ့ကြီးဟာအခုခါမှာပညာရေးဝန်ကြီးဌာနအောက်ကသူဒေသနာနဲ့ဒီထွင်ဆန်းတဲ့မှုဦးစီးဌာနဆိုရအောက်မှာရှိတယ်အခုဆိုရင်အဲ့ဌာနအောက်မှာ National Institute of Meteorology မြန်မာဆိုရ NIMM ဆိုရ Institute အသိကြီးဒီသူဒေသနာအဆောက်အဦအသိကြီးကလည်းအချိန်ငယ်ပေါ်လာတော့ကျွန်တော်တို့ရဲ့ဒီအကွဲခံကြီးတစ်ခုကလည်းအဲ့မှာတခါလေအတော်ပဲကျွန်တော်တတ်လိုက်နိုင်တယ်လို့ပေါ့နော်အဲ့ဒီခါကျတော့စံထားကြရကိရိယာ primary standard unit ဆိုတဲ့ဒီအဆိုတတိုင်းကိရိယာကိုလုပ်ဖို့ဆိုတာကခုနပြောတဲ့ဒီပြိပံဥဒေသနာနဲ့ဒီထွင်ဆန်းသိမှုဌာနတာဝန်ယူသလိုကျွန်တော်တို့ရဲ့ဒီအပြည်လုံးမှာပြန့်နှံ့နေတဲ့ဒီလိုကိရိယာတွေကိုမှန်မှန်ကျွန်တော်တို့စစ်ဆေးပြီးတော့ဒီတက်တေကန်ထုတ်ပြီးမဲ့အပိုင်းကြတော့ ဒီသူတည်နာဌာနအနေနဲ့လုံနိုင်ဖို့အခန့်အတည်းဖြစ်တယ်။ဒါကြောင့်မလို့ကျွန်တော်တို့ကမြန်မာနိုင်ငံအတွက်ကြတော့စီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနအောက်မှာရှိတဲ့ဒီစားသုံးသူရေးရာဦးစီးဌာနဆိုတာရှိပါတယ်။အဲအောက်မှာမှဒီကဲကူးမှရှိတဲ့ဒီသိမ့်ကျိန်လုံးနဲ့ပတ်သက်တဲ့တက်ခွဲခန်းနဲ့ဌာနတကူကအခုခါမှာတော့သူတို့က Commodity Testing and Quality Management CTQM ဆိုပြီးတော့ဖွဲ့စည်းထားတယ်အဲ့အပွဲကြီးနဲ့ကျွန်တော်ပူပေါင်းဆောင်ရွက်ပြီးတော့ဒီကျွန်တော်တို့ရဲ့စပ်ပိုင်းတွေကုန်တယ်တွေဒီမှာလေသမားတွေဒီမှာသုံးဆွဲနေတဲ့အစိုးရတိုင်းကိရိယာတွေကိုမှန်စစ်ဆေးပြီးတော့မှကျွန်တော်တက်တည်ခံထုတ်ပြတဲ့အစီအစဉ်ပေါ့နော်အဲ့ဒါကိုကျွန်တော်တို့ကဘာခေါ်လဲဆိုတော့ visibility system of grain moisture tester ဆိုပြီးတော့အဲ့လိုစနစ်ကလေးတစ်ခုနဲ့ကျွန်တော်တို့ကလုံနိုင်ခဲ့ပါပဲအခုဆိုရင်ဒါတက်ခွဲခန်းအစီအစဉ်နဲ့ကျွန်တော်တို့ရဲ့တက်ခွဲခန်းတွေမှာစမ်းသပ်ဖို့ပညာရှင်ပိုင်းနေပေါ့နော် human resource development အပိုင်းနေကိုအခုဆိုရင်သင်တန်းနေပြီးနေတာပေါ့နော်ဒီဂျပန်ကုမ္ပဏီကပညာရှင်တွေလာပြီးတော့ဒီသုတေသနဌာနပညာရှင်တွေရောစားသုံးသူရေဦးစီးဌာနပညာရှင်တွေရောဒါပထမဆုံးသင်တန်းနေပြီးတယ်ပြီးပြီးလို့ရှိရင်ဒီကနေပြီးတော့ကျွန်တော်မြန်မာနိုင်ငံအတွက်ပြီးနောက်တစ်ခုရင်း master calibration gap ကိုကျွန်တော်တို့ကဒီမှာရင်ကိုယ်နိုင်ငံနဲ့ kait လျောညီလို့ကျွန်တော်တို့လုပ်မယ်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးတော့ကမ္ဘာအင်းဒီကျွန်တော်တို့တိုင်းပြည်အတွက်ကုစားပြုတဲ့သက်တည်ခံနိုင်မဲ့ဖွဲ့စည်းတစ်ခုနေနဲ့ကျွန်တော်ရက်ကြည့်နေတဲ့ဒါမြန်မာနိုင်ငံတူးတက်လာမဲ့ဆန်စပါးတွေပေါ့နော်ဒီပတင်ပို့တဲ့ကိစ္စတွေမှာဒါဒီအဖွဲ့ကထိုင်ငံမှာမှရှိတဲ့အတွက်ကြောင့်ရောင်းသူတွေဝယ်ပြီးကြမှာ fair trading ကိစ္စတွေကျွန်တော်တို့ဘက်ကလုံးဝပြောကြရမလို့လောက်အောင်ကျွန်တော်ပြည့်စုံသွားမယ်ဒီကဘယ်လိုခေါ်မလဲဆိုတော့ကျန်ခဲ့တဲ့ဆယ်စုနှစ်နှစ်စု3စုလောက်တည်းကဒါတွေကအကုန်လုံးဖြစ်နေရမှာလीအခုကြမှာကျွန်တော်တို့လည်းအမိပြေးလာရတော့တာပေါ့နော်ကုန်ပေါက်ပြီးတော့တော်တော်လေးလည်းကျွန်တော်တို့ပြင်ပန်းကြပါတယ်ခင်ဗျာ
ဒေါက်တာမျိုးအောင်ကျော်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံတော့ပါမယ်